ဗော်ဒီမိုမြို့မှာရဲကထိန်းသိမ်းထားစဉ်လူငယ်လူမဲအမျိုးသားတူတေဆုံးခဲ့တာနဲ့ပတ်သက်ပြီးအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရတာနဲ့တဖြည်းဖြည်းပုံမှန်ချင်းလေးပြောင်းရွှေ့လာနေချိန်မှာပဲဒီတေဆုံးမှုအတွက်စုံစမ်းစစ်ဆေးမှုရလဒ်ကိုထုတ်ပြန်ချိန်မှာအချင်းတွေတိတ်မဆိုးအောင်တာဝန်ခံအရာရှိတွေစူးစမ်းနေကြပါတယ်အသက်25နှစ်ရွယ်ဖရက်ဒီဂရေးကိုရဲကထိန်းသိမ်းထားစဉ်ဧပြီလ19ရက်နေ့ကကျောရုံမှာပြင်းထန်တဲ့ဒဏ်ရာရပြီးတေဆုံးခဲ့ရတာနဲ့ပတ်သက်လို့ပြုလုပ်ခဲ့တဲ့ဌာနတွင်စုံစမ်းစစ်ဆေးမှုရလဒ်တွေကိုမေရီလန်းပြည်နယ်ရှင်းနေချုပ်ရုံကိုတင်သွင်းလိုက်ပြီလို့မကြခင်ကမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲတာဝန်ခံတွေကပြောကြားလိုက်ပါတယ်။ဒီအစင်းခန်းစာထဲမှာဂရေးကိုဖမ်းဆီးစဉ်ကအလုံးပိတ်ရဲမော်တော်ယာဉ်နဲ့ခေါ်ဆောင်သွားစဉ်ငကုတ်ကမဖော်ပြထားတဲ့ရက်တက်မှုတစ်ခုကိုပြုလုပ်ခဲ့ကြောင်းပါရှိတာမို့လူအများကစိတ်ဝင်စားနေကြတာပါ။ဒီအစင်းခန်းစာရဲ့အသေးစိတ်ကိုတော့ထုတ်ပြန်အောင်မှမဟုတ်သေးဘူးလို့လဲဘယ်ဒီမိုရဲတွေကပြောပါတယ်။